မြန်မာနိုင်ငံအတွင်းမှာအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရုံးတွေဖွင့်ဝင်ပြီးမှာမဟုတ်ဘူးလို့အစိုးရကသတင်းထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လူမျိုးတွေနဲ့မွတ်စလင်တွေအကြားပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက် OIC ရုံးဖွင့်မဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့အပြင်တခြားမြို့တွေမှာဆန္ဒထုတ်ဖော်မှုတွေပြုလုပ်ခဲ့ကြပါတယ်။ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်မြို့မှာတန်ကားတော်တွေစီတန်းလဲလဲခဲ့တဲ့တောက်လျှောက်မှာသတင်းလိုက်လံယူခဲ့တဲ့ရန်ကုန်အခြေစိုက်သတင်းတော်ကိုရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံအတွင်းမှာအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရုံးတွေလုံးဝဖွင့်မှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ဒီက VOA မြန်မာပိုင်းကိုအခုလိုတီးပြီးပြောပါတယ်
။လူလူလူကြားမှာပြန်လည်ဖြစ်ပေါ်လဲရှိတဲ့မြန်မာနိုင်ငံမှာ OIC ရုံးဖွင့်လှစ်မဲ့သတင်းနဲ့ဆက်လင်းပြီးတော့ဒီ၎င်းရုံးဖွင့်လှစ်ရန်ကိစ္စမှာလူလူစန္ဒာနဲ့မကန့်ညီကြဖြင့်ခွင့်ပြုမှုမဟုတ်ကြောင်းနိုင်ငံတော်သမ္မတရုံးမှာသိရှိရပါပြီဆိုတော့ဒါကျွန်တော်တို့ထုတ်ပြန်လာတာ။အဲ့ဒါဒီညသတင်းမှာလည်းထုတ်မယ်။မနေ့ကသတင်းစာမှာလည်းပါပါမယ်။
ဒီကနေ့မှာပဲ OIC ရုံးတွေပြည်တွင်းမှာလာရောက်မဖွင့်မှုရန်ကုန်မြို့အပအဝင်အခြားနယ်မြို့တွေမှာရှိတဲ့တန်ကားတော်တွေကဆန္ဒထုတ်ဖော်တောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ
်။အဲဒါကြောင့်ဒီ OIC ရုံးတည်ထောင်ရတဲ့အတွက်ကြောင့်ဦးစိုးတို့နိုင်ငံ
မကြသေးခင်ကပြည်ပကတွေဖြစ်ပွားခဲ့တဲ့စစ်တွေကအစ္စလာမ်ဒုက္ခသည်တွေကိုကူညီဖို့ OIC ကဆက်ဆံရေးရုံးတွေလာဖွင့်မယ်ဆိုပြီးသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာကန့်ကွက်ဆန္ဒပြမှုတွေရှိခဲ့တာပါ။ဆန္ဒဖော်ထုတ်ပွဲမှာပါဝင်ခဲ့တဲ့ရန်ကုန်မြို့နယ်ဘုန်းတော်ကြီးအပတထောင်ကျော်ဟာကျေတကုံဖျားအရှိတ်မုတ်ကနေနေ့လယ်တနားရီကစတင်စုဝေးခဲ့ပြီးအဲဒီကနေစုလေစီရီတော်နဲ့မြို့တော်ခမ်းမရှိအထိမြစ်တာဖို့ဇာနာထုတ်ပေါ်ခဲ့ကြပါတယ်။အခုလိုစီတန်းဇာနာထုတ်ပေါ်ခဲ့တဲ့ရွေချက်ကိုဇာနာထုတ်ပေါ်မှာပါဝင်ခဲ့တဲ့ဆရာတော်ဦးဖြစ်တဲ့ဆရာတော်ဦးဇော်ဒီကအခုလိုမင်ကြားခဲ့ပါတယ်
။ဟောဘင်္ဂလားဒေ့ရှ်နိုင်ငံမှာရာမှုမြို့မှာဘောရဘာသာဘုန်းတော်ကြီးကျောင်းနေရယ်ဘောရဘာသာဘုန်းတော်ကြီးတွေဘောရဘာသာဝင်မိသားစုတွေအားလုံးချက်စီနေဆက်ခံရတဲ့ကြောင့်မလို့အစ္စလာမ်ရဲ့အဖွဲ့ကို IOC ဖော်တဲ့နော်သူတို့အဲ့အဖွဲ့ကိုဒီမှာရုံးဆိုင်မယ်ဆိုတာအဲ့ဒါကိုလက်မခံနိုင်တဲ့အတွက်ကြောင့်ပါဘောရဘာသာဆန္ဒအယငြိမ်းချမ်းစွာမေတ္တာတို့ယူနော်အားလုံးမေတ္တာနဲ့ရှင်ပြီးတော့သူတို့ဒါဆန္ဒပြပွဲဖြစ်ပါတယ်ဘုသူကမှထိခိုက်ခြင်းနင့်နာခြင်းမလိုပါဘူးဟုတ်လားအားလုံးကဘာကြီးငြိမ်းချမ်းချမ်းနဲ့တုံးတဲ့တူပြောင်းနေတဲ့ရောက်ငင်းငင်းချမ်းချမ်းနဲ့ဖြစ်အောင်ဆိုပြီးတော့ငင်းချမ်းချမ်းဆန္ဒပြခြင်းဖြစ်ပါတယ
်မြန်မာနိုင်ငံမှာရှိတဲ့ဘုန်းတော်ကြီးတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာဘုန်းတော်ကြီးကျောင်းတွေဖြစ်စည်းခံခဲ့ရတဲ့ကိစ္စနိုင်ငံအတွင်းမှာ OIC ရုံးတွေဖွင့်ဝင်မပေးရေးကိစ္စအတွက်ရန်ကုန်မြို့မှာအောက်တိုဘာ5ရက်နေ့၈ရက်နေ့မှာ2ကြိမ်မန္တလေးမှာအောက်တိုဘာ12ရက်နေ့ကတစ်ကြိမ်ဆန္ဒထုတ်ဖော်ခဲ့တာတွေပြုလုပ်ခဲ့ပါတယ်ဒီကနေ့ဆန္ဒထုတ်ဖော်ခဲ့ကြတဲ့ဖြစ်စဉ်မှာရန်ကုန်မြို့မြို့ရဲမဟုတ်ပဲမန္တလေးမွန်ပြည်နယ်စကိုင်းတိုင်းရှမ်းပြည်နယ်ပဲခူးတိုင်းကဘုန်းတော်ကြီးတွေလည်းပါဝင်ခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလှုပ်ရှားရေးကော်မတီကဦးရဲမင်းဦးကဆိုပါတယ်အစိုးရအနာမဏိဘက်က DOIC ရုံးလုံးဝမဖွင့်ခွင့်မပြုဘူးလို့နိုင်ငံပိုင်မီဒီယာတစ်ခုခုမှကြေညာပေးတော့မှတန်ဃာတော်တွေရဲ့ဇာနာထုတ်ပေါ်မှုတွေရပ်ဆိုင်မှာဖြစ်ပြီးအစိုးရဘက်ကသာတစုံတရာအကြောင်းမကြားဘူးဆိုရင်ဥပုံနေတိုင်းဇာနာထုတ်ပေါ်မှုတွေပြုလုပ်နေမှာဖြစ်တယ်လို့ဇာနာထုတ်ပေါ်ပေမှာဥဆောင်ပါဝင်ခဲ့တဲ့မကွေးကျောင်းတိုက်ဆရာတော်ကြီးဥပုံမောက်ကကမိန့်ကြားခဲ့ပါသေးတယ
်မြန်မာပိုင်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာထုတ်လုပ်ထားသောသတင်းစာများမှဖြစ်စေရုပ်မြင်သံကြားမှဖြစ်စေသက်ဆိုင်ရာတရားဝင်ပုဂ္ဂိုလ်များမှတရားဝင်ဖွဲ့စည်းများမှOIC ရုံးနဲ့ပတ်သက်၍သတင်းစာရှင်းလင်းပွဲလုပ်ပြီးတော့သတင်းစာထဲမှာအသီးလင်းကြီးညာပြီးတော့ OIC ရုံးကိုဖယ်သောအခါမှာအမြန်မာနိုင်ငံမျိုးပေါ်မှာမဖောက်ပါဘူးဖို့တဲ့ဝန်ခံကတိမရမချင်းဥပုံနေတိုင်းဥပုံနေတိုင်းအားလုံးရဟန်းရှင်လူပြည်သူအပေါင်းတို့ကပါဝင်ပြီးတော့ယခုကဲ့သို့ပင်နဲ့ပတ်သွားမှာဖြစ်ကြောင်းကိုလည်းထပ်ဖြင့်ပြောလာပြောကြားလိုပါတယ်
OIC ရုံးချုပ်ဟာ Saudi Arabia နိုင်ငံမှာရုံးစိုက်ပြီး1969ခုနှစ်မှာတည်ထောင်ခဲ့ကအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံနဲ့အခြေပြုဖွဲ့စည်းထားတာပါ။အစိုးရအာဏာပိုင်တွေဘက်ကဒီ OIC ရုံးတွေဖွင့်မယ်ဆိုတာလုံးဝမဟုတ်ဘူးလို့နယ်စပ်ရေးရာဝန်ကြီးဌာနကတာဝန်ရှိသူတွေကလည်းညှင်းဆို့ထားပြီးဖြစ်ပါတယ်။ဒီကနေ့ဆန္ဒထုတ်ပေါ်ခဲ့တဲ့တန်ဃာတော်တွေဟာအာဏာပိုင်တွေထံကတရားဝင်ဆန္ဒထုတ်ပေါ်ခွင့်ကွန်ပျူတာနဲ့ရယူထားတာမရှိသလိုဆန္ဒထုတ်ပေါ်နေစဉ်ကာလမှာလည်းအာဏာပိုင်တွေဘက်ကတစုံတရာတားဆီးနှောက်ယှက်ဟန်တားတာစိုးစိုးဝါးဝါးတွေမရှိခဲ့ဘူးလို့လည်းသိရှိရပါတယ်ခင်ဗျာ။